သမ္မတဥပမာအနေနဲ့သူ့ရဲ့အခုဒုတိယသမ္မတတက်တန်းပထမဆုံးခီးစဉ်ဖြစ်တဲ့အစ္စရေးနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။ဒီကနေ့ပြီးတော့ဂါဇာအနောက်ဖက်ကမ်းနဲ့ဂျော်ဒန်နိုင်ငံတို့ကိုလည်းတွားဖို့ရှိနေပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာတွေစီးရီးယား၊အီရန်ကိစ္စအပါအဝင်ကိစ္စရပ်အတော်ဆုံးဆုံးလင်းလင်းကိုဆွေးနွေးဖို့ရှိတယ်လို့သမ္မတအင်ပီရိုကထုတ်ပြန်ပါတယ်။ဘယ်ရက်မှခီးစတင်မယ်ဆိုတဲ့အသေးစိတ်ကိုတော့ကြေညာတာမရှိသေးပါဘူး။သမ္မတဥပမာနဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဟာပြီးခဲ့တဲ့ဇန်နဝါရီလဖုန်းဆက်စကားပြောကြရမှာအခုဒီလာမဲ့ခီးစဉ်အတွက်ကိုဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရသူဂျေးကန်နေကပြောပါတယ်။သမ္မတရဲ့ဒုတိယတက်တန်းအစနဲ့အစ္စရေးဘက်ကလည်းအစိုးရအသစ်စပြီးတော့ဖွဲ့စည်းတဲ့အချိန်ဟာအမေရိကန်နဲ့အစ္စရေးနိုင်ငံကြားဆက်ဆံရေးပိုပြီးတော့နီးကပ်ခိုင်မာစေဖို့အခွင့်အလမ်းဖြစ်တယ်လို့လည်းပြောခွင့်ရသူကန်နေကပြောပါတယ်။အီရန်နိုင်ငံနဲ့ဆီးရီးယားနိုင်ငံအရေးကိစ္စအပါအဝင်နှစ်ဖက်စလုံးမှာပူးပင်စရာကိစ္စရပ်တွေအားလုံးကိုဖြေရှင်းကင်တွယ်နိုင်ဖို့ဆွေးနွေးဖို့ပြောခဲ့တဲ့အကြောင်းလဲမစ္စတာကန်နေကပြောပြပါတယ်။ဒါပြင်သမ္မတဥပမာဟာပါလက်စတိုင်းအာနာဘနီနဲ့ဂျော်ဒန်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့နှစ်ဖက်ကိစ္စနောက်ဒေသတွင်းကိစ္စတွေကိုအပြန်အလှန်ဆွေးနွေးတိုင်ပင်ကြမှာဖြစ်တယ်လို့လည်းအင်ပီရိုပြောခွင့်ရသူကဆိုပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးဟာအရင်ကတည်းကပိုပြီးတော့ခိုင်မာလာတယ်လို့သမ္မတဥပမာရောအင်ပီရိုတာဝန်ရှိသူတွေကပါမကြာခဏပြောလို့ရှိပါတယ်။ဒါပေမဲ့လည်းအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးနဲ့သမ္မတဥပမာဆက်ဆံရေးဟာခက်ခဲတင်းမာခဲ့တဲ့သဘောတော့တွေ့ရပါတယ်။2008ခုနှစ်တုန်းကသမ္မတဥပမာဟာအစ္စရေးနဲ့ဂါဇာအနောက်ဖက်ခြမ်းကိုတွားရောက်ခဲ့ပြီပါလေအဲ့ဒီတုန်းကသူဟာသမ္မတကုစရေလောင်းမဲ့ဖြစ်ပါလေအဲ့ဒီတုန်းကအစ္စရေးကိုအကာအကွယ်ပေးဖို့နောက်အီရန်နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ရေးကိစ္စတွေကိုအမေရိကန်ဘက်ကဆောင်ရွက်ပါမယ်ဆိုပြီးတော့ကတိပေးပြောဆိုခဲ့ပါလေ